မြန်မာကနေဒီတိုင်းနိုင်ငံထိမိုင်ပေါင်း 3,000 နီးပါးမော်တော်ဆိုင်ကယ်နဲ့ခီးရှည်မောင်းနေနေတဲ့မြန်မာနိုင်ငံသား2ဦးဟာအခုဆိုရင်မွန်ဂိုလီးယားနိုင်ငံကိုရောက်ရှိနေပါပြီ။တရုတ်နိုင်ငံမြောက်ပိုင်းနဲ့မွန်ဂိုလီးယားနိုင်ငံတောင်ပိုင်းမှာရှိနေတဲ့အာရှမှာဒုတိယအကြီးဆုံးဂိုဘီတဲခန္ဓာရကိုဖြတ်တန်းပြီးတဲ့နောက်မွန်ဂိုလီးယားမြို့တော်ကိုရောက်ရှိခဲ့ပါပြီ။မိုင်ပေါင်း 9,000 ကျော်ထိမောင်းနှွန်ခဲ့ပြီးဖြစ်တဲ့မော်တော်လော့ခီးသွွားအဖွဲ့ဝင်2ဦးရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးသွွားအဖွဲ့ဝင်2ဦးဖြစ်တဲ့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖားလို့ဟာကဘာကျော်ဂိုဘီတဲခန္ဓာရကိုဖြတ်တန်းမောင်းနှင်ပြီးတဲ့နောက်မွန်ဂိုလီးယားနိုင်ငံကိုရောက်ရှိနေပါပြီ။အဲ့ဒီတဲခန္ဓာရဟာတရုတ်နဲ့မွန်ဂိုလီးယားနယ်စပ်တရုတ်မြောက်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရအင်းနမွန်ဂိုလီးယားဒေသမှာရှိနေတာပါ။ဂျွန်လ16ရက်နေ့ကအင်းနမွန်ဂိုလီးယားကိုရောက်ရှိပြီးမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနေခဲ့တဲ့ဒေတာအတွေ့အကြုံတွေကိုဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ကမော်တော်လော့ Facebook ဗီဒီယိုကနေတစ်ဆင့်အားပေးနေတဲ့ပရိသတ်တွေကိုအခုလိုပြောပြပါပါတယ်
။အခုရောက်နေတော့အင်းနမွန်ဂိုလီးယားဆိုတာဒီဘက်ပတ်တဲ့မွန်ဂိုလီးယားပိုင်းဟိုမလေးရာသီအများကြီးပါ။ဒီမှာလည်းဒီရာသီတွေအများကြီးကျွန်တော်အကျဉ်းချင်းယူကြည့်ရတဲ့ထောင်ပိုင်းဆောင်ရှိတယ်။ဒါလေးနဲ့ယူကြည့်ရတဲ့တော့ရတယ်။ဟိုးနဲ့ဒီကုန်းကြီးဆောက်ဆောင်။ဒီနေ့မှာတိုက်နေတဲ့လေးရယ်မထူလာလည်းရှိတယ်ဆိုတော့ထူလာလည်းရှိတယ်ဆိုတော့ထူလာလည်းညာဒီတဘောကဒီအားလက်စ်နေအားလက်စ်တဲ့ကျွန်တော်လုပ်ထားတာအများကြီးတွေ့ရတယ်
။ဒါတင်နှစ်ပတ်အတွင်းတရုတ်နိုင်ငံအနောက်တောင်ပိုင်းယွန်းနန်ပြည်နယ်ကနေမြောက်ပိုင်းအင်းနမွန်ဂိုလီးယားဒေသထိမောင်းနှင်ခဲ့တဲ့ခီးလန်းတစ်လျှောက်ဖြတ်တန်းခဲ့တဲ့တရုတ်ကုန်းတွင်းပိုင်းဒေသအခြေခံအဆောက်အုံတွေခင့်မီတိုးတက်ကောင်းမွန်တဲ့မြင်ကွင်းအတွေ့အကြုံတွေကိုလည်းသူတို့နှလုံးကအခုလိုပြောပြပါပါတယ်။
ကျွန်တော်တို့ဒီကျုပ်ပြည်သားမတင်ကို12ရက်ရှိပါတယ်နော်။အရင်နဲ့ eye opener ပါဒီကျုပ်ပြည်သားမစီးတဲ့ချိန်မှာလေ။အချိန်တော်များအချိန်ကြီးကြီးဆန်းကြီးဆန်းတော့ပါ။တို့မှာသွားနေရတယ်ဒါမဲ့ညဝမ်းညဆိုင်ကြုံဝင်ပြီးတော့နားရတဲ့ချိန်မှာမြို့တွင်းအခြေစီရဲ့ infra တွေကအရန်ကိုအားကြောက်ဖို့ကောင်းအောင်ကောင်းနေဆိုအောင်မြင်ရတယ်နော်ကျွန်တော်စီးလာရင်တော့လေဥမာကွေးမြေကြီးပဲတော့စီးကျွန်တော်နိုင်တော့စီးပြီးမှရုပ်ဖြည့်ကြည့်တွေ့ရတဲ့ခါကျရင်ဟာလုံးဝဒီမြို့အကြီးပဲစီးလာတာကျွန်တော်ကြီးတိုက်တည်အပြင်ကြီးတွေအဲ့လိုမျိုးတွေနေရာတော်တော်များများရှိတယ်
တနည်းကိုမိုင်ပေါင်း180ကျော်နှုန်းနဲ့မိုင်ပေါင်း9000ကျော်ထိမောင်းနေဖြတ်တန်းခဲ့တဲ့လမ်းခီးအခြေအနေကိုလည်းမော်တော်လော့ခီးသွားနှုန်းလုံးကအခုလိုပြောပြပါတယ
်။တရက်ကိုကျွန်တော်မစည်းဆို300နီးပါးကီလိုမီတာပေါ့နော် average for average 300နီးပါးလောက်ရှိရနော်။ CNC ရဟို expressway အလုံးကကားကြီးဆိုရင် 80 ကားလက်ဆိုရင် 100 ကားငယ်ဆိုရင် 120 သတ်မှတ်ထားတယ်။တခါလေကားရွာကြော်ရတဲ့ချင်းဆိုဟိုကားငယ်လေးကိုကြော်ရတဲ့ချင်းဆိုရင်စီးလိုက်ရ speed ကတော်တော်လေးဒါမဲ့ကိုကလည်းဆိုင်ကြုံယုံနေလမ်းအောင်လည်းယုံတော့လမ်းနေ curve လေးလမ်းနေလမ်းပေါ်မှာအဝေးပြေးကြည့်အဝေးပြေးလမ်းမှာကျွန်တော်ဘာမှမရှိဘူး
city ပြတော်လည်းတော်တော်
ကောင်းတယ်ဟုတ်တယ်ကျွန်တော်ရှိတာဟိုမှာကိုရမယ်အကွေလေးတို့နောက်ပြီးရင်ကျွန်တော်တို့တောင်းနေအများကြီးချိန်ရတယ်ဒါပေမဲ့တောင်းတစ်ခုနဲ့တစ်ခုကိုအတိုင်းနဲ့ထူတာနော်ဟုတ်တယ်လုံးဝတောင်းနေကိုဟိုတောင်းအောင်တောင်းချင်းလောရမ်းစတော့ဆင်းတော့မရှိဘူးလုံးဝစကားထုတ်ထားရဲ့
တောင်းတွေ့ရင်
တောင်းတွေ့ရင်ဆိုင်ကူဖောက်လိုက်တယ်6တွေ့ရင်စကားထုတ်ပလက်
တောင်းထုတ်ပလက်သူတို့ဆိုင်ကူရတယ်နော်သူတို့ဆိုရင်သိကူပြောစီ
ဟုတ်တယ်ဟာဆိုဆိုဟာတော့ဆက်ကူရှိတဲ့ဆိုင်ကူရှိတဲ့မင်းဖြစ်လိုက်ကူရှိရဲ့ဝင်တော့တဲ့ခါလေးမျက်စိကဖုံးဆိုဘလိုင်းဖြစ်သွားပြီမောင်းမင်းတာပဲဒီတိုင်းမျက်စိမပြီးမောင်းအောင်လုပ်ပဲ
အခုလိုကိုအောင်ကျော်ဝင်းနဲ့ဆိုင်းစုံဖားလို့နှစ်ဦးမော်တော်ဆိုင်ကယ်နဲ့စွန်စားကဘာပတ်တဲ့ခီးစဉ်ကိုအာပိဂုံယူကြောင်းဒီတိတ်ချေဆိုင်ပြည်ထောင်စုမြန်မာနိုင်ငံသားများအဖွဲ့ဦးဆောင်ကော်မတီဝင်တုပ်ဖြစ်တဲ့ဒေါက်တာဇွန်မြတ်တန်ဝင်းကဗီဒီယိုကိုပြောပါတယ
်ကျွန်တော်ခီးစဉ်ဆိုစဉ်းစားမယ်ဆိုလို့ရှိရင်ဟာလာလူငယ်တယောက်ကဒီလိုခက်ခက်ခက်ခက်လမ်းကိုသူတို့ကူးဖြတ်လာတယ်ဆိုတာကတော့เนาะအတူတူအားပေးရမယ်เนาะသူတို့နေနေရလဲဘူးသူတားလဲသူတို့တိုးတက်မယ်သူများတွေတွေ့လဲအားချက်ဖို့ကောင်းတယ်လို့အတိအကျနဲ့ပေါ့เนาะလူငယ်တွေအနေနဲ့
ဒါပြင်မော်တော်လော့ခီးသွားနှစ်ဦးလန်ဒန်ရောက်လာတဲ့အချိန်ဟာရာသီဥတုအကောင်းဆုံးအချိန်ဖြစ်နေတယ်လို့လည်းသူကဆိုပါတယ်။လေလ26ရက်နေ့ရန်ကုန်ကနေစတင်ထွက်ခွာလာတဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့တလနီပါခီးစဉ်အတွင်းတရုတ်ကနေမွန်ဂိုလီးယားနိုင်ငံကိုရောက်ရှိခဲ့ပြီးမကြာခင်ကာဇက်စတန်နိုင်ငံဖြတ်ပြီးရုရှားကိုဝင်ပြီးတဲ့နောက်နော်ဝေး၊ဒိန်းမတ်, ဂျာမနီ၊နယ်သာလန်တို့ကတစ်ဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်သန်းမောင်းနှင်ကြမှာဖြစ်ပါတယ်။သူတို့နှစ်ဦးအပြန်ခီးစဉ်ကိုအသေးချာမသိရသေးပေမဲ့တူရကီနိုင်ငံကတစ်ဆင့်အာရှနိုင်ငံတွေဘက်ပြန်ဝင်ဖို့ရထားတယ်လို့ဆိုပါတယ်။ BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့မောင်းနှင်နဲ့သူတို့နှစ်ဦးရဲ့ခီးစဉ်အတွက် MPRL ENP ဂျွိုင်းကုမ္ပဏီကအဓိကပံ့ပိုးထားပါတယ်။